ခုဒီတနင်္လာနေ့မှာပဲမြောက်ကိုရီးယားအနေနဲ့တာတူဒုံးလက်နက်20ပြတ်ခတ်ဆန်းသတ်မှုလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ကိုရိုနာဗိုင်းရပること့စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့အချိန်မှာပဲအခုလိုမျိုးဒုံးလက်နက်ဆန်းသတ်မှုလုပ်လာတာပါ။တောင်ကိုရီးယားစစ်တပ်စီးဥစည်းအဖွဲ့ပြောရဆိုရင်တော့ဒုံးလက်နက်နှစ်စီးကိုဝန်ဆန်းဒေသကနေပြီးတော့မြောက်ကိုရီးယားရှေ့ဘက်ကန်ပင်လယ်ပြင်ထဲကိုပစ်လွှတ်ခဲ့တယ်လို့ဆိုပါတယ်။ဒုံးချီဟာအမြင့်35ကီလိုမီတာလောက်ကနေပြီးတော့ဒီ140ကီလိုမီတာမိုင်အားဖြင့်150နီးပါးအထိကိုရောက်သွားခဲ့တယ်လို့ဖော်ပြပါတယ်။ဒီတိုက်ခတ်မှုနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကသုံးတရားထုတ်ဖော်ပြောတာတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ကစတဲ့မြောက်ကိုရီးယားစီးလေးကျင်းမှုအစိပ်ပိုင်းတရားဖြစ်နေဒီဒုံးချီပစ်လွှတ်တာဖြစ်ပေါ်ရှိတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီလိုရအတွက်လွန်တရာဆွေးမကင်ဖြစ်တဲ့အကြောင်းလဲဆောင်ကိုရီးယားမျိုးသားလူမျိုးကောင်စီကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်တွင်းကဆိုလို့ရှိရင်ဒီခါမှာခင်ဗျာပြီးခဲ့တဲ့နှစ်တွင်းကဆိုလို့ရှိရင်တာတူနဲ့တာလက်ပြစ်ဒုံးကျည်ပြီး13ကြိမ်ပြစ်ခတ်ဆန်းသတ်မှုလုပ်ခဲ့ပါတယ်။အမေရိကန်ရဲ့နျူကလ িয়ার ရည်စွနည်းပွဲကလည်းရပ်တန့်နေပါတယ်။ဒီတစ်ကြိမ်ဒုံးကျည်ဆန်းသတ်မှုကိုတွေ့ရတာဆိုလို့ရှိရင်အခုနှစ်ဆန်းပိုင်းကလေးကဆိုတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကတော့မြောက်ကိုရီးယားအနေနဲ့ကိုရိုနာဗိုင်းရပ်စ်ကောက်ွယ်တားဆီးရေးကိုရည်ပေါ်ဆောင်ရွက်နေကြတာပါ။ဒါဟာတိုင်းပြည်အတွက်သတိရှိရေးပြဿနာဖြစ်တယ်လို့လည်းအာနာဘိုင်တွေကခေါ်ဆိုခဲ့ပါတယ်။နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ဒီမြောက်ကိုရီးယားအာနာဘိုင်တွေကညှင်းဆန်ပေမဲ့နိုင်ငံခြားခီးတဲ့တွေကိုပိတ်လိုက်လို့ပဲရောက်လာတဲ့နိုင်ငံသားတွေကိုတိကျခွဲထားတာနိုင်ငံခြားတန်တမာတွေကိုလည်းသူတို့ဝင်းထဲကနေပြီးတော့ပြီးမထွက်တာတွေလုပ်ခဲ့ပါတယ်။လူ9000နီးပါးကိုတော့ကျမကြီးရဆောင်းချီစစ်ဆေးနေတယ်လို့မြောက်ကိုရီးယားဆူအောက်ပိုင်းမီဒီယာကကြေညာထားပါတယ်။